အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်နှုံမြို့နယ်တွေကပညာရေးဝန်ထမ်းအမျိုးသမီး180ကျော်ကိုနယ်ပြောင်းရွှေ့ခွင့်ပေးလိုက်ပါတယ်လေးလက်သွားတဲ့ပညာရေးဝန်ထမ်းတွေရဲ့နေရာမှာဒေသခံအမျိုးသားဝန်ထမ်းတွေခန့်အပ်တာဝန်ပေးသွားဖို့လဲစီစဉ်နေတာပါအမျိုးသမီးပညာရေးဝန်ထမ်းတွေရဲ့နေရာမှာအမျိုးသားတွေနဲ့အစားထိုးဖို့ဘာကြောင့်ဆောင်ရွက်ရပါသလဲဆိုတာကိုတော့မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းဒေသတွင်းကအမျိုးသမီးကျောင်းဆရာတွေကိုနေပြောင်းရွှေ့ခွင့်ရခိုင်ပြည်နယ်အစိုးရကပေးလိုက်ပါတယ်။ဒီအမျိုးသမီးပညာရေးဝန်ထမ်းတွေနေရာမှာအမျိုးသားပညာရေးဝန်ထမ်းတွေနဲ့အစားထိုးမှာဖြစ်တယ်လို့လည်းရခိုင်အစိုးရပြောခွင့်ရစီပင်သာယာရေးဝန်ကြီးဦးမင်းအောင်ကပြောပါတယ
်။ပြောင်းရွှေ့ခွင့်ပြုထားပါတယ်။အဲ့ဒါပြည်နယ်ပညာရေးမြို့နယ်ပညာရေးမှုရုံးကနေပြီးတော့ပြောင်းရွှေ့ခွင့်အမျိုးသားအမျိုးသားကျောင်းဆရာတွေနဲ့အစားထိုးပြီးတော့ဟိုသင်ကြားသွားမှာပေါ့နော
်အစိုးရနယ်ခြားဆောင်စခန်းတွေအောက်တိုဘာလ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ဒေသတွင်းလုံခြုံရေးစိုးရိမ်ခြင်းနဲ့မောင်တော်ဒေသတွင်းကကျောင်းတွေကိုပိတ်ခဲ့ရပါတယ်အခုကျောင်းတွေပြန်ဖွင့်ပြီးနောက်ပညာရေးဝန်ထမ်းအမျိုးသမီးတွေနေရာမှာအမျိုးသားတွေနဲ့အစားထိုးမဲ့ဆုံးဖြတ်ချက်ထွက်လာတာပါဒါနဲ့ပတ်သက်ပြီးမောင်တော်လွှတ်တော်အမတ်ဦးမောင်အောင်ကအခုလိုပြောပါတယ်
ရန်ကရေဝင်ရဆိုတော့ဒီတို့ဒီလုံခြုံရေးပိုင်းနဲ့ပတ်သက်ပြီးတော့လေစိုးရိမ်ကြရှိပါတယ်ပြီးတော့ဒီအဲ့ဒီစိုးရိမ်တုံ့နာမှုများလဲဆိုတော့မနေရတာတွေရှိကြပါတယ်ပဲအဲ့ဒီဒေသခံတွေကိုဥစားပေးပြီးတော့ဘယ်လိုခိုင်းနေလို့ပြောတာပြောပါရဲ့လား
မောင်တော်ဒေသအတွင်းလုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေရှိနေပေမဲ့လည်းပညာရေးကျန်းမာရေးဌာနတွေဝန်ထမ်းတွေအပေါ်မှာတိုက်ခိုက်မှုတွေမရှိသလိုစိုးရိမ်စရာလည်းမရှိဘူးလို့ရခိုင်အစိုးရပြောခွင့်ရစီပင်သားရရေးဝန်ကြီးဦးမင်းအောင်ကပြောပါတယ
်ဒီအရဖက်ပြည်သူတွေအဲဒီဌာနဆိုင်ရာတွေအပေါ်မှာဆိုရင်တော့ဒီလိုရိုးရိုးပေါ့နော်ပညာရေးကျန်းမာရေးအနေထားမှာတော့တိတ်ဆိုရင်ဇာတော့တိတ်တော့မရှိဘူးပေါ့ဒါပေမဲ့ဟိုအမျိုးသားတွေကပို့ပြီးတော့တင့်တုံတွေဆိုပြီးတော့လက်ဆုံးဖြတ်ထားကြတာရှိဖို့ပညာရေးဌာနကလည
်းမောင်တော်ဒေသတွင်းနေခြားဆောင်စခန်း၃ခုအကြမ်းဖက်ထိုက်ခိုက်ခရမှုအတွင်းအစိုးရလုံခြုံရေးဝန်ထမ်းတွေကြာဆုံးပြီးလက်နက်တွေပျောက်ဆုံးခဲ့ပြီးတဲ့နောက်မွတ်စလင်အများစုနေထိုင်ရာဒေသတွင်းလုံခြုံရေးစိုးရိမ်ချက်ကြောင့်ရခိုင်ဒေသခံတွေထွက်ပြေးတိမ်းရှောင်ခဲ့ရသလိုပညာရေးဝန်ထမ်းကျောင်းဆရာတွေကိုလည်းဘေးလွရာမောင်တော်မြို့ပေါ်ကိုအာဏာပိုင်တို့ပို့ဆောင်ပေးခဲ့ရတာဖြစ်ပါတယ်။ကျောင်းတွေကိုလည်းအဲ့ဒီအချိန်ကပိတ်ထားခဲ့ရပါတယ်ရှင်။